Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါခင်ဗျာ Washington Bureau of View American အတန်းကနေ2016ခုနှစ် March 26ရက်စနေနေ့ညနေခင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ line to meter 16 19နဲ့25တို့ကနေစတင်အတန်းလွှင့်နေပါပြီခင်ဗျာဒီညနေအတွက်စီစဉ်မှုကတော့ကျွန်တော်ရန်နိုင်ပ
ါမင်္ဂလာညနေခင်းမှာတော်တော်ရှင်များရှင်ဒီကနေ့ညနေခင်းသတင်းတွေကိုကျွန်မအနားလောင်နဲ့ကိုကျော်ကျော်သိန်းတို့ကပြောပြပေးမှာပါIS အစွန်းရောက်အကြံဖက်သမားတွေရဲ့ဗနာရေးဝန်ကြီးလက်ဖြစ်အကြံဖက်အုပ်စုရဲ့ပြည်ပရေးရာတာဝန်ရှိသူလက်ဖြစ်တဲ့အဘာအာရာမန်ဆူစမာတာအယ်ကွာဒူလီကိုအမေရိကန်တပ်ဖွဲ့ရဲ့လက်ချက်နဲ့တေဆုံသွားပါပြီ။ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့တော်အကြံဖက်ဝါဒတံပြန်နေနေရေးလှုံ့ဆော်ချက်တစ်ခုမှာလူ3ယောက်ထက်မနည်းကိုအာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်။တောင်အောင်ဆန်းစုကြည်ကိုနယူးယောက်အခြေစိုက် Fortune Magazine ကနေ2016ရဲ့ဩဇာကြီးမားတဲ့ကမ္ဘာအကောင်ဆုံးနံပါတ်3နေရာကိုရွေးချယ်လိုက်ပါတယ်။ဒီလိုနောက်ဆုံးရသတင်းတွေကိုကြားမှာပါရှင်
။ဟုတ်ကဲ့ပါ။သတင်းတွေပြီးနားဆင်ရမယ့်မှာတော့လာမယ့်ရက်ပိုင်းအတွင်းအစိုးရတက်ကိုအာနာလွဲအပ်မဲ့အစီအစဉ်တွေနဲ့ပတ်သက်ပြီ
းဒီမှာလုံးဝအဘလိုလဲဆိုတော့စပရာဥချင်းကျော်ကလွတ်တော်မှာသတိပစ္စာကြည့်ပြီးရမယ်ဒီလိုလားလာတဲ့အချိန်မှာကျွန်တော်တို့ဓမ္မအသိဉာဏ်နဲ့ကပိနဲ့အဟောင်းပေါ့နော်အဲ့ဒါကြိုးစုံမယ်အဲ့တော့ဓမ္မအသိဉာဏ
်ဓမ္မရုံးရဲ့ဒုတိယညွန်ချုပ်ဦးစောထေပြောသွားတာဖြစ်ပါတယ်ဒီအကြောင်းကိုမကြာခင်မှာနားဆင်ရမှာပါဒါပြင်စိုးရသည့်လက်ထက်ဖရိုပီတောင်စုတီဆောင်နိုင်ဖို့အတွက်တိုင်းသားတွေဘာတွေကြိုးပမ်းနေလဲဆိုတာအပါအဝင်ထိုင်းနိုင်ငံစီးပွားရေးနဲ့ဆိုင်တဲ့သတင်းတပုတ်နဲ့ဥရောပဘက်ကရွှေပြောင်းချေချနေထိုင်တဲ့ဒုက္ခသည်တွေထက်ရောက်လာတဲ့အခြေအနေတွေကိုနားဆင်ရဖို့ရှိပါတယ်ဒီအကြောင်းတွေမတိုင်ခင်မှာတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမန်နန်းလောက်နဲ့ကိုကျော်ကျော်သိန်းတို့ကကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
IS အစွန်းရောက်အကြံဖက်သမားတွေရဲ့ဗနာရေးဝန်ကြီးလက်ဖြစ်အကြံဖက်အုပ်စုရဲ့ပြည်ပရေးရာတာဝန်ရှိသူလက်ဖြစ်တဲ့အဘာအာရာမန်မူစတာဖာအယ်ကွာဒူလီကိုအမေရိကန်တပ်ဖွဲ့ကတပ်ဖြတ်လိုက်နိုင်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာကမနေ့ကပြောပါရယ် IS တို့ရဲ့အစိုးရအဖွဲ့ဝင်ဝန်ကြီးတွေကိုစနစ်တကျချေမှုန်းနေတယ်လို့မစ္စတာကာတာကပြောပါရယ်ဟာဂျီအာမန်လို့လည်းလူသိများတဲ့ကွာဒူလီကိုအီရတ်သို့မဟုတ်ဆီးရီးယားမှာနိုင်ငံတွင်းကစီးနင်းဝင်ရောက်မှုဒါမှမဟုတ်လေလေကြောင်းထိုးစစ်အတွင်းတပ်ဖြတ်နိုင်ခဲ့တာလားဆိုတာကိုတော့မစ္စတာကယ်ရီကပြောမသွားခဲ့ပါဘူးအမေရိကန်ကာကွယ်ရေးအရာရှိရဲ့အဆိုအရကွာဒူလီဟာအနောက်နိုင်ငံတွင်းအကြမ်းဖက်တိုက်ခိုက်မှုတွေကိုလုပ်ဖို့ကြံစီနေတာဖြစ်တယ်လို့ဆိုပါတယ်ဒီသတင်းပတ်အစောပိုင်းတုန်းကဘယ်လ်ဂျီယံဘရပ်ဆဲလ်မြို့ကတိုက်ခိုက်မှုလို့အလားတူအကြမ်းဖက်တိုက်ခိုက်မှုမျိုးတွေကိုလုပ်ဖို့ပြည်ပက IS တိုက်ခိုက်ရေးသမားတွေကိုကွာဒူလီကငွေကြေးထောက်ပံ့ပြီးတော့စူးစမ်းလှုပ်ဆောင်နေခဲ့တာဖြစ်တယ်လို့ကာကွယ်ရေးဌာနအရာရှိကဆိုပါတယ်ကွာဒူလီကိုအီရတ်ထောင်ကနေ2012ခုနှစ်အစောပိုင်းမှာလွှတ်ပေးခဲ့တာဖြစ်ပြီးတော့သူ့ကိုအမေရိကန်ဒေါ်လာ5,000နဲ့ဖမ်းဝရမ်းထုတ်ထားတာလည်းဖြစ်ပါတယ
်ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့တော်ကိုဂျမ်ဖက်ကန်ဆွဲသူတွေတိုက်ခိုက်တာခံရပြီးတဲ့နောက်လူတွေသတိထားနေကြဆဲဖြစ်ပြီးအဂျမ်ဖက်ဝါဒတံပြန်နှိမ်နင်းရေးလှုပ်ဆောင်ချက်တစ်ခုမှာတော့လူ3ယောက်ထက်မနည်းကိုအာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်အင်ကာနေကတိုက်ခိုက်ခံရတဲ့အတွက်နိုင်ငံတော်ဝန်ထဲကြီးကွယ်ခြင်းအထိတ်မှတ်သတ်မှတ်ထားတဲ့နောက်ဆုံးနေ့တောက်ကြနေမှာပဲအခုလိုဖမ်းဆီးတာပါတိုက်ခိုက်မှုအသစ်တစ်ခုလုပ်ဖို့ကြံစီနေတယ်ဆိုတဲ့တန်တရားနဲ့ပြင်သစ်နိုင်ငံပါရီမြို့တော်မှာဂျာတာပရီနေကပြင်သစ်နိုင်ငံသားတယောက်ကိုဖမ်းခဲ့ပြီးတဲ့နောက်တောက်ကြနေကဘယ်လ်ဂျီယံမှာစီးနှင်းရှာဖွေတာတွေလုပ်တာပါအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီဟာတောက်ကြနေကဘရပ်ဆဲလ်စ်မြို့တော်မှာဘယ်လ်ဂျီယံနိုင်ငံနဲ့ဥရောပခေါင်းဆောင်တွေနဲ့တွေ့ဆုံပြီးတိုက်ခိုက်ခံရတဲ့ကိစ္စတွေနဲ့ပတ်သက်လို့ဆွေးနွေးပါတယ်ဘယ်လ်ဆဲလ်စ်မြို့တော်တိုက်ခိုက်ခံရတဲ့ဖြစ်ရမှာတေဆုံးသွားတဲ့လူ30ကျော်တဲ့အမေရိကန်နိုင်ငံသား2ဦးပါတယ်ဆိုတာအမေရိကန်တာဝန်ရှိသူတူကအတည်ပြုပြောဆိုထားပါတယ်ဘရပ်ဆဲလ်စ်ရဲ့မှာပေါက်ကွဲမှုတွေမဖြစ်ခင်ဘုံခွဲသူတွေလို့တန်တရားရှိထားသူတွေနဲ့အတူတွေ့ခဲ့ရတဲ့လူတယောက်ထက်မနည်းကိုရဲတပ်ဖွဲ့ကလိုက်ရှာနေတော့
မှာပဲ။မတ်လ22ရက်နေ့ဘရပ်ဆဲလ်မြို့အကြမ်းဖက်တိုက်ခိုက်မှုကြောင့်အစိုးရတွေနဲ့စုံစမ်းထောက်လိုင်းရဲတပ်ဖွဲ့တွေကြားတရင်အချက်အလက်တွေပို့ပြီးတော့ဖလှယ်ဖို့လိုအပ်နေတယ်ဆိုတာကိုမိမောင်းထိုးပြလိုက်တာဖြစ်တယ်လို့ဥရောပအစိုးရအရာရှိတွေကပြောပါတယ်။အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ကအကြမ်းဖက်မှုဆိုင်ရာပညာရှင်တွေကလည်းအစွန်းရောက်အကြမ်းဖက်အဖွဲ့အစည်းတွေလူမှုကွန်ရက်တွေအသုံးပြုနေကြတာကိုထောက်ပြလိုက်ပြီးတော့အကြမ်းဖက်မှုပပျောက်ရေးကြိုးပမ်းမှုမှာနှီးပညာဆိုင်ရာကုမ္ပဏီတွေပူးပေါင်းပါဝင်သင့်တယ်လို့ဆိုပါတယ်။အစွန်းရောက်အကြမ်းဖက်သမားတွေရဲ့ချိန်ချောင်းမှုဟာတကဘာလုံးနဲ့ဆိုင်တဲ့ကိစ္စဖြစ်လာပြီလို့အမုံတရားကိုအခြေခံတဲ့အဖွဲ့တွေကိုစောင့်ကြည့်နေတဲ့ကျွမ်းကျင်ပညာရှင်တွေကဆိုပါတယ်။ဥရောပဟာအရှိအလဲပိုင်းမြောက်အာဖရိကတိုက်ရဲ့ဝင်ပေါက်ဖြစ်နေပြီးတချို့ဒေသတွေကို IS တို့မဟုတ် Al-Qaeda တို့ကတောင်မှထိန်းချုပ်ထားနိုင်တယ်လို့ကယ်လီဖိုးနီးယားတက္ကသိုလ်ကအစွန်းရောက်အမုံတရားဆိုင်ရာလေ့လာရေးဌာနညွှန်ကြားရေးမှူး Brian Levin ကပြောပါတယ်။ Jihad အစွန်းရောက်တက္ကသိုလ်ရဲ့သမားတွေဟာအမေရိကန်နိုင်ငံမှာထက်ဆိုင်ရင်ဥရောပနိုင်ငံတွေမှာထောင်ချီဝင်ရောက်နေကြပြီလို့ယုံကြည်ကြပေမဲ့အမေရိကန်နိုင်ငံတွင်အကြမ်းဖက်မှုစုံစမ်းစစ်ဆေးမှုပေါင်း900ကျော်ကိုလှုံ့ဆော ဆောင်နေတယ်လို့ဗဟိုစုံစမ်းထောက်လှမ်းရေးအေဂျင်စီညွှန်ကြားရေးမှူး James Comey ကအောက်တိုဘာလတွင်ကပြောခဲ့ပါတယ်။အကြမ်းဖက်သမားတွေဟာလူမှုကွန်ရက်တွေကိုအသုံးပြုပြီးတော့လူသစ်ဆူဆောင်းနေတာဟာလောလောဆယ်ချိန်ချောက်မှုဖြစ်တယ်လို့အကြမ်းဖက်ဖွဲ့ကိုထောက်လှမ်းနေတဲ့ Simon Wiesenthal Senator က Robin Abraham Kuba ကပြောပါတယ်။နောက်ဆုံးပေါ် application တွေလူငယ်တွေဘလို့ပုံစံမျိုးနဲ့လူမှုကွန်ရက်တွေကိုအသုံးပြုချင်တယ်လဲဆိုတာကို IS တို့ကကောင်းကောင်းသိထားကြတယ်လို့အနာပိုင်းတွေမသိအောင်ဒါမှမဟုတ်လဲအရေးကြီးတဲ့အချိန်မှာဘလို့ခြေရာဖြောက်ရမလဲဆိုတာကိုနားလည်ထားကြတယ်လို့လည်းသူကဆိုပါတယ်ရှင
်။အီရတ်နိုင်ငံမှာဒီကနေ့တော့ဆုံထားပြီးအစိုးရအဖွဲ့ကိုပြုပြင်ပြောင်းလဲဖို့နဲ့အစိုးရအဖွဲ့တွေဖွဲ့စည်းဖို့အီရတ်ရှိရပါသားရဲ့ခေါင်းဆောင် Mark Tedder El Sara ကဝန်ကြီးချုပ် Haider El Abadi ကိုတောင်းဆိုထားပါတယ်။တောက်ကြနေဝိပုပွဲမတိုင်ခင်မှာ Sara ရဲ့တပည့်တယောက်ကဦးစီးပြီးဘဲဂရက်မြို့လယ်ကောင်မှာလူလူစုဝေးပွဲတစ်ခုလုပ်ပါတယ်။အဲဒီစုဝေးပွဲမှာနိုင်ငံရေးလောကကိုလွန်မှုနိုင်ဖို့အပြိုင်ဆိုင်ကြိုးစားနေတဲ့နိုင်ငံရေးခေါင်းဆောင်တွေကိုမဟုတ်ဘဲလူလူကိုတစ္ဆာခံတဲ့ဝန်ကြီးတွေကိုခန့်အပ်တာအပါအဝင်အစိုးရပြုပြင်ပြောင်းလဲရေးတောင်းဆိုချက်တွေကိုပြောကြပါတယ်။ယူရဝန်ကြီးချုပ်အဘာဒီကတော့သူ့ရဲ့အစိုးရအဖွဲ့အစည်းကိုနိုင်ငံရဲ့ထိပ်တန်းနိုင်ငံရေးခေါင်းဆောင်တွေကထောက်ခံဖို့ပြီးခဲ့တဲ့ရက်ပိုင်းမှာတွေ့ဆုံဆွေးနွေးတာတွေလုပ်ခဲ့တယ်လို့ယူရရုပ်သံဌာနကပြောပါတယ
်။ VOA မြန်မာအသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းကနေစနေနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်နယူးယောက်အခြေစိုက် Fortune Magazine ကနေ2016ခုနှစ်ရဲ့ဩဇာကြီးမားတဲ့ကမ္ဘာအကောင်းဆုံးစီးရင်ကိုထုတ်ပြန်လိုက်ပါတယ်။ဒီစီးရင်မှာဖော်ပြခံရသူတွေဟာထင်ရှားတဲ့သူတွေဖြစ်နိုင်တယ်လို့တချို့ကလည်းနာမည်ကျော်ကြားခြင်းမရှိပေမဲ့လူသားအကျိုးပြုလုပ်ငန်းတွေကိုတနည်းနည်းနဲ့လုပ်ကိုင်ပေးနေသူတွေဖြစ်ကြပါတယ်။ဒီနှစ်စီးရင်ထဲမှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဥက္ကဋ္ဌတောအောင်ဆန်းစုကြည်ကတတိယနေရာမှာရှိနေပြီး Amazon Online ကုမ္ပဏီဦးဆောင်ညွှန်ကြားရေးမှူး Jeff Bezos ကပထမနေရာနဲ့ဂျာမနီဝန်ကြီးချုပ် Angela Merkel တို့ကဒုတိယနေရာမှာအသီးသီးရှိနေကြတာပါ။Amazon Online ကုမ္ပဏီဦးဆောင်ညွှန်ကြားရေးမှူး Jeff Bezos ကသူ့ရဲ့သူမသူတဲ့ဦးဆောင်မှုစွရင်ကြောင့်ရွေးချယ်ခံရတာဖြစ်တယ်လို့ဥရောပနိုင်ငံရေးမှာဆဲစုနေနဲ့ချီကြအောင်လွှမ်းမိုးခဲ့တဲ့ဂျာမနီဝန်ကြီးချုပ် Angela Merkel ကတော့ရွှေ့ပြောင်းဒုက္ခရဲ့တန်တန်းကြော်ကိုကယ်တင်ပေးခဲ့သူလည်းဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်ကတော့ဘယ်သူကမှမျက်မှောက်မထားတဲ့ရာစုနှစ်ဝက်ကြာအောင်ပိတ်ပင်ခံထားရတဲ့မြန်မာဒီမိုကရေစီရေးလမ်းကြောင်းကိုဦးဆောင်ပြောင်းလဲပေးခဲ့သူအဖြစ် Fortune Magazine ကဖော်ပြပါတယ်။ဒါအပြင်နှစ်စဉ်နှစ်တိုင်း Fortune Magazine ရဲ့ထင်ရှားသူစီးရင်တွေမှာပါလိမ့်ရှိတဲ့ပို့ရဟန်မင်းကြီး Francis ကနံပါတ်၄နေရာမှာဖြစ်ပြီးတော့ Apple ကုမ္ပဏီအကြီးအကဲ Tim Cook ကတော့နံပါတ်၅နေရာမှာအတီးတီးဖော်ပြခံရတာဖြစ်ပါတယ်
။အာဖဂန်နစ္စတန်နိုင်ငံရဲ့မြို့သားညညွေဆွေရတက်တန်ဒုတိယနှစ်ထဲနီးလာချိန်မှာနိုင်ငံကောင်းဆောင်တွေပေါ်လူလူရဲ့မကျေနပ်ချက်မြင့်မားနေတယ်ဆိုတာ PPG Gallup အဖွဲ့သို့ပူးတွဲကောက်ယူတဲ့လူလူစစ်တမ်းအသစ်မှာတွေ့ရပါတယ်။အမျိုးသားညညွေဆွေရရဲ့ဆွမ်းဆောင်ရည်နဲ့ပတ်သက်လို့စစ်တမ်းမှာပါဝင်သူ87ရာခိုင်နှုန်းကအတိုင်းအတာတစ်ခုအထိဒါမှမဟုတ်လုံးဝမပွင့်မကျဘူးလို့ပြောကြပါတယ်။18ရာခိုင်နှုန်းကပဲအတိုင်းအတာတစ်ခုအထိဒါမှမဟုတ်လုံးဝကျေနပ်တယ်လို့ပြောပါတယ်။အာဖဂန်နစ္စတန်နိုင်ငံရဲ့ပြည်နယ်34ခုမှာနေထိုင်သူတွေကတနင်္ဂနွေလုံးကိုကိုစားပြုနိုင်မဲ့အရွယ်ရောက်သူပေါင်း 2,500 ကိုအောက်တိုဘာလ28ရက်နေ့ကနေနိုဝင်ဘာလ18ရက်နေ့အထိစစ်တမ်းကောက်ယူတာပါ။အစိုးရအပေါ်ဘဝင်မကြတာဟာအာဖဂန်နစ္စတန်နိုင်ငံရဲ့လူမျိုးစုအမျိုးမျိုးနဲ့လူဦးရေမျိုးမျိုးကြားမှာကြကြပြတ်ပြတ်ရှိနေတာကိုစစ်တမ်းမှတွေ့ရပါတယ်။လက်ရှိသူတို့ရဲ့အခြေအနေကိုလွန်ခဲ့တဲ့တစ်နှစ်ကနေနိုင်ရှင်ပြဖို့စစ်တမ်းကောက်ယူတဲ့နေ့ကနေနောက်12လအကြာလမှာရှိလာမဲ့ဘဝအခြေအနေကိုခန့်မှန်းပြောဖို့စစ်တမ်းမှပါဝင်သူတွေကိုလည်းမေးခဲ့ပါတယ်။
The Rolling Stones တေဂီတာအဖွဲ့ဟာမြမြကြွကြွသေးတဲ့ချင်းတွေကိုတီးဆိုရင်ရာဇဝင်တွင်မဲ့သူတို့ရဲ့တေဂီတာအဖွဲ့ကိုနောက်ထပ်သမိုင်းမှတိုင်စိုက်ထူလိုက်ပါပြီ။မနေ့ညကကျင်းပတဲ့ British Rock Soror ရဲ့ဂီတာဖျော်ဖြေပွဲကိုလူပေါင်း5000လောက်လာရောက်အားပေးခဲ့ကြပါရယ်။ Rock ဂီတာကိုကျူပါအစိုးရကနှစ်တွေဆဲချီကြအောင်ပိတ်ပင်ကတ်သတ်ခဲ့တာကြောင့်လဲဒီလိုအခမဲ့ဖျော်ဖြေတဲ့ပွဲကိုလူတွေအတော်မျှော်လင့်ခဲ့ကြတာဖြစ်ပါရယ်။ဂီတာဆိုတာလူတိုင်းအတွက်ဖြစ်ပြီးကိုကြိုက်တဲ့ဂီတာကိုဘာပြဿနာမှမရှိဘဲနားထောင်နိုင်ခွင့်ရှိရမှာဖြစ်တယ်လို့ကျူပါမှာအပြောင်းလဲတွေစပြီးဖြစ်ပေါ်လာတဲ့အနေနဲ့ဒီဂီတာပွဲကိုကျေးဇူးတင်ရမလို့ဖြစ်နေပြီလို့ခီးသွွားလုပ်ငန်းလုပ်ကိုင်းသူရီနီရီပါတာကပြောပါရယ်။ကဘာတဝမ်းမှာလူတွေကလည်းဒီဂီတာပွဲကိုကြည့်ရှုဖို့ကျူပါနိုင်ငံကိုရောက်ရှိလာကြပါရယ်။ဒီသတင်းမှအစောပိုင်းတုန်းကအမေရိကန်သမ္မတဥပမဟာနှစ်ပေါင်း90အတွင်းကျူပါနိုင်ငံကိုသမ္မတတယောက်အနေနဲ့လာရောက်ခဲ့တဲ့သမိုင်းဝင်အသတင်းပတ်ကို Rolling Stone သတင်းဂီတာကအဆုံးသတ်ပေးလိုက်တာလည်းဖြစ်ပါရယ်။လွန်ခဲ့တဲ့တနင်္ဂနွေလောက်ကလေးကဆလို့ကျူပါအမေရိကန်နှစ်နိုင်ငံဆက်ဆံရေးပုံမှန်ပြန်ဖြစ်ဖို့မစ္စတာဥပမကခြေလှမ်းစခဲ့တာလည်းဖြစ်ပါရယ်ရှင်။
ဂျပန်နိုင်ငံရဲ့ကြီးစံရထားတဲ့ Hokkaido Shinkansen ဟာ Shin Hakuda တဲ့ Hokkaido ဘူရာကနေဒီကနေ့မနေ့မစောပိုင်းကထွက်ခွာပြီးရထားလိုင်းစ်စတင်လိုက်ပါပြီ။ဒါအပြင်နိုင်ငံရဲ့မြောက်ဖက်အဆွန်ဆုံးမှာရှိတဲ့ကျွန်းနဲ့အဓိကကျွန်းမကြီးဖြစ်တဲ့ Honshu ကျွန်းတို့အကြားမြန်နှုံးမြင့်ရထားနဲ့သွားလာနိုင်မှုဖြစ်ပါတယ်။ ခြေရောက်လိုင်ကောင်းကိုဖြတ်ပြီးခီးသည်တွေကိုမြို့တော်ထိပို့ပေးမယ်ဒီကြီးစံယထာလမ်းပိုင်းတိဆောက်ရေးကို1982ခုနှစ်တည်းကစလုပ်ခဲ့တာပါခြေရောက်လိုင်ကောင်းက 53.85 ကီလိုမီတာအရှည်ရှိပြီးလိုင်ကောင်းဖြတ်သွားတဲ့အနက်ဆုံးနေရာကပင်လယ်ရေမြေပြင်အောက်240မီတာမှာရှိပါတယ်ခင်ဗျာ
Now, so young, your man and Nanga, the Denego, Nan Long, the Coo, Jojo, the Nuga, China, Pito, get up, Pipare, Guru, the Den, somebody go to Sapido Maba, a Yen Zono, Suatego, Anna, Luabu, Pinsene, and a Patapido, Pobiatimare, Lame, Mashla, Tonze, Yanni Ma, Tamratico, Leshi, Tamraga, Anna, Luabime, Nangano, a Chike, Taman, Lepiawe, Kisa, Tre, Leshi, Suyabaga, Adin Pine, Bilo, Nangano, Tamara, Yon Taman, Shiduga, Piosulai Bare.ဆိုရတဲ့မှာပါဝင်မဲ့ဝန်ကြီးတစ်တေအနေနဲ့သက်ဆိုင်ရာဝန်ကြီးဌာနတွေကိုတွားရောက်လေ့လာနိုင်ဖို့စီစဉ်နေသလိုဝန်ကြီးတစ်တေအတွက်အင်အားလွှဲအပ်ရေးစီမံပေးနေတယ်လို့နိုင်ငံတော်အကြီးအကဲတာဝန်လွှဲပြောင်းမှုအထောက်အကူပြုကော်မတီဝင်ကပြောပါတယ်အသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့အမတ်စုမုံကပြောပြပေးမှာဖြစ်ပါတယ်ဗျာ
ဟုတ်ပါတယ်2015ရွေးကောက်ပွဲအနိုင်ရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကရွေးချယ်ပြီးပြည်ထောင်စုလွှတ်တော်ကတင်မြှောက်လိုက်ပြီးဖြစ်တဲ့သမရသည့်ဦးထင်ကျော်ကိုလက်ရှိအစိုးရသမရဦးသိန်းစိန်ကသူ့တပ်တန်းကုံအပီးအုပ်ချုပ်ရေးအာဏာကိုလာမယ့်မတ်လ30ရက်နေ့မှာသမရအိမ်တော်မှာအခမ်းအနားနဲ့တာဝန်လွှဲအပ်မှာဖြစ်တယ်လို့နိုင်ငံတော်အကြီးအကဲတာဝန်လွှဲပြောင်းမှုအထောက်အကူပြုကော်မတီဝင်လည်းဖြစ်နိုင်ငံတော်သမရရုံးဒုတိယညွှန်ကြားရေးမှူးချုပ်လည်းဖြစ်တဲ့ဦးစော်ထီက VOA မြန်မာပိုင်းကိုအခုလိုပြောပါတယ်။နံ
ပါတ်1ကပြောင်းပြောင်းရင်ခံတာပေါ့နော်အိမ်တော်မှာလုံးအေးမမလုံးရအောင်လို့လဲဆိုတော့သဘာဝဥထင်ကျော်ကလွတ်တော်မှာဂရိတ္တစာပြုပြီးရမယ်အင်းတော်လာလာတဲ့အချိန်မှာကျွန်တော်တို့သမရဥသိန်းစိန်နဲ့ကျွန်တော်ကက်ဘိနက်အဟောင်းပေါ့နော်အဲ့ဒါကြိုဆိုမယ်အဲ့တော့သမရအတွက်နဲ့ကက်ဘိနက်အတွက်ပေါ့အဝန်ကြီးဆိုရှိပါမယ်အဲ့ရှိမောင်မှာသတိရသမရပြလင်ပေါ့နော်ပြလင်ရှိမောင်မှာနိုင်ငံတော်သမရအဆောင်ရောင်ဆိုပြီးတော့သတ်မှတ်ထားတဲ့ရှေ့ဆလော်ပေါ့နော်အကောင်ကဲပါလဲပြီးရမယ်အဲ့သမရဥသိန်းစိန်နဲ့ထောက်ခွာပေါ့နော်နောက်ဝန်ကြီးဟောင်းနေဝန်ကြီးတွေနဲ့ချင်းချင်းလှုပ်ဆက်ပြီးထောက်အဲ့ဒါပြီးရမယ်ညာပိုင်းကြရင်တော့သမရအတေရဲ့အစီအစဉ်နဲ့ညနာစာပေါ်ပေါ့နော်အကြမ်းကြီးမတ်လ30ပေါ့နော်30ဟိုဘက်ဒီဘက်ပြောတာလေဒီကြားထဲအကြောင်းလည်းမရှိဘူးပေါ့နော
်သမရအတေဥထင်ကျော်ကအဆိုပြုပြီးပြည်ထောင်စုလွှတ်တော်ကအတည်ပြုထားတဲ့ဝင်ကြီးတစ်တေအတွက်လဲသူတို့တာဝန်ယူမဲ့ဝင်ကြီးဌာနတွေကဝင်ကြီးတွေရဲ့လက်ရှိလုပ်ကိုင်ဆောင်ရွက်နေတဲ့လုပ်ငန်းစဉ်တွေကိုတွားရောက်လေ့လာဖို့အစီအစဉ်ကိုလည်းအနိုင်ရပါတီ NND ကတာဝန်ရှိသူတွေနဲ့ညှိနှိုင်းဆောင်ရွက်နေတယ်လို့သမရရုံးဒုတိယညွှန်ကြားရေးမှူးချုပ်ဦးစော်ထေးကရှင်းပြပါဗျာ30ရင
်းနဲ့မတိုင်ခင်ပေါ့နော်မတိုင်ခင်မှာသက်ဆိုင်တဲ့ဝင်ကြီးတွေကကိုယ်နဲ့သက်ဆိုင်တဲ့ဝင်ကြီးဌာနတွေကိုတွားပြီးတော့တွားရောက်ကြည့်ရှုလာလို့ပါလို့နံပါတ်ပိုင်းမှာလုံမယ်လို့ပြောတာတော့ကျွန်တော်တို့ဘက်ကလည်းဝင်ကြီးတွေလာတဲ့အခါဟိုမူလကလေးတိုင်းကျွန်တော်တို့ရှင်းလင်းပြန်ကြဖို့အဲ့ဒါလေးတွဲဝင်နေတဲ့ကျွန်တော်တို့အစီအွေးတွေလုပ်ပြီးတော့လှုပ်ထားတာရှိတယ်ကျွန်တော်တို့ကတော့ဒိတ်တောင်းထားတော့နော်ဘယ်နေ့လာမလဲအဲ့ဒါကျွန်တော်တို့ဝင်ကြီးဌာနတွေကိုကြောင်းကြပြီးတော့အဲဝင်ကြီးတွေတွေလာတဲ့အခါဘလိုကြောင်ကြောင်ဆိုအဲ့ဒါမျိုးနဲ့ကြားရမှာဟုတ်တော့အဲ့ဒါလည်းသိကျွန်တော်တို့မသိသေးဘူးပေါ့နော
်ဒါအပြင်အစိုးရတက်မှာပါဝင်မဲ့ဝင်ကြီးတစ်တေအတွက်နိုင်ငံတော်ကစီစဉ်ပေးထားတဲ့အင်ယာတွေနဲ့ပတ်သက်ပြီးတော့လည်းစနစ်တကျလွှဲပြောင်းပေးရနိုင်ဖို့အရေးစီစဉ်ပေးနေတယ်လို့ဦးစော်ထေးကပြောပါတယ
်အရင်ဆုံးကကျွန်တော်တို့နားစာတက်မှာအထူးစီမံခန့်ရခိုင်နေအဲ့တော့ဟိုဝင်ကြီးတစ်တေပေါ့နော်အဲ့ဒါနဲ့ခိုင်နေခိုင်ပြီးတော့အခုနောက်ပိုင်းအဲ့ဒီရောစီဝင်အင်တော်တွေအဲ့ဒီဝင်ကြီးအင်ယာတွေသူ့ဝင်အင်ယာတွေထိန်းသိမ်းနေပေါ့နော်ထိန်းသိမ်းတော့အဲ့မှာဝင်ကြီးကိုကျွန်တော်တို့ကဘလောက်နောက်ဆုံးထားဆိုပြီးတော့သမရကညွှန်ကြားထားတာရှိတယ်။ဒါနဲ့ဒီကျောင်းရှိပေါ့နော်။ကျောင်းရှိပြီးတော့ဘာကြောင့်ဆုံးပြီးတော့ကျောင်းရှိခိုင်းတာလဲဆိုတော့အင်းဒီမှာကျွန်တော်တို့လက်ခံစဉ်ကရရှိခဲ့တဲ့အနေအထားအတိုင်းကိုပြန်ပြင်ပေးရတာပေါ့နော်။အုံမီလုံးကျွမ်းတာဒီပိုက်မလာတာကအဆပေါ့နော်။အဲ့အားမျိုးကြီးအပေါ်လုံးပြန်ပြင်ကိုင်းမူလရရှိခဲ့ရက်ခံရရှိစဉ်ကအနေအထားတိုင်းပြန်ပြီးတော့ပြင်ပေးမကောင်းရင်ပြင်ပေးပြင်ပေးပြီးရတယ်ပြန်ပြီးတော့ပြောကြောင်းဆိုပြီးတော့အဲ့လိုလှုပ်ထားတာ။လှုပ်ထားတော့အခုဝင်ကြီးတွေကဝင်ကြီးတက်တွေကတို့တော့မှကျန်းကျင်ပြီးတော့ဝင်ကြီးတွေဖြစ်ပြီပေါ့နော်ကျန်းကျင်ပြီးတော့ဒီဝင်ကြီးတွေဖြစ်ပြီအဲ့ချိန်ကသမရအတက်ကနေပြီးတော့ဝင်ကြီးဌာနနဲ့လူနဲ့ပေါ့နော်တွဲပြီးတော့ခန့်တဲ့အမိန်ထုတ်ပါပေါ့နော်အဲ့ထုတ်ပြရတဲ့ဝင်ကြီးအင်အားတွေမှာတို့ဆက်ပြီးတော့နေကြပြီပေါ့အဲ့မနေရင်ဆက်ကြမှာကျူတင်ပြီးတော့ energy ဘက်ကနေပြီးတော့ခွဲဝေပြီးတယ်ဘယ်အိမ်ကနေဘယ်အိမ်ကနေပေါ့နော်အဲ့လိုနဲ့ပတ်သက်တော့ကျွန်တော်တို့ကဟိုကျွန်တော် transition ပြရဦးဝင်တင်ကောင်းတော့နဲ့အဖွဲ့နဲ့အင်အားတွေလိုက်ကြတာရှိတယ်ပြီးခဲ့တဲ့စနေတနင်္ဂနွေနေ့ဟုတ်ကဲ့
နိုင်ငံမှာနောက်အနာဂတ်အုပ်ချုပ်ရေးအာဏာအလွှဲပြောင်းလုပ်ရမယ့်အချိန် ကာလအတိုင်းအာဏာလွှဲပြောင်းရေးတာဝန်အနှီးရဆရာကိစ္စရပ်တွေကိုအစိုးရအနေနဲ့စနစ်တကျဆောင်ရွက်လုပ်ကိုင်နိုင်အောင်လဲစီစဉ်ဆောင်ရွက်ထားပါတယ်လို့ဦးစောထီကဆိုပါတယ်အစိုးရတစ်တရက်ဖွဲ့စည်းနိုင်တဲ့အထိပြည်သူ့ဆန္ဒမဲအပြတ်အသတ်နဲ့အနိုင်ရခဲ့တဲ့ NLD ဦးဆောင်မဲ့အစိုးရတင်တဲ့လက်ရှိအစိုးရကြားအာဏာလွှဲပြောင်းမှုချုံးမွေ့စေရေးအတွက်နိုင်ငံတော်အကြီးအကဲတာဝန်လွှဲပြောင်းမှုအထောက်အကူပြုကော်မတီတရက်ဖွဲ့စည်းခဲ့ပြီးလက်ရှိအစိုးရနဲ့ NLD တို့အကြားတာဝန်လွှဲပြောင်းရေးဆိုင်ရာကိစ္စရပ်တွေကို၅ချိန်အထိတွေ့ဆုံဆွေးနွေးခဲ့ကြပြီးတဲ့နောက်မှာတော့အခုဆိုရင်အာဏာလွှဲပြောင်းရေးကိစ္စအတွက်အသင့်ဖြစ်နေပြီဖြစ်ကြောင်းနိုင်ငံတော်အကြီးအကဲတာဝန်လွှဲပြောင်းမှုကော်မတီကပြောဆိုလိုက်တာပါနိုင်ငံတော်အကြီးအကဲတာဝန်လွှဲပြောင်းမှုအထောက်အကူပြုကော်မတီမှာတော့ကော်မတီဥက္ကဋ္ဌအဖြစ်ပြည်ထောင်စုဝန်ကြီးဦးလာထွန်းကော်မတီဝင်တွေအဖြစ်ဝန်ကြီးဦးရဲထွန်းသမ္မတရုပ်ညွှန်ကြားရေးမှူးချုပ်ဦးလာထွန်းဆောက်လုပ်ရေးဝန်ကြီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဦးမောင်မောင်အောင်နဲ့သမ္မတရုပ်ဒုတိယညွှန်ကြားရေးမှူးချုပ်ဦးစောထေတို့ပါဝင်ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အသွင်ကူပြောင်းရေးအဖွဲ့ဘက်ကတော့အဖွဲ့ခေါင်းဆောင်အဖြစ်ဗဟိုလုံးမှုဆောင်အဖွဲ့ဝင်ဦးဝင်းထိန်အဖွဲ့ဝင်တွေအဖြစ်ဒေါက်တာမျိုးအောင်နဲ့ဒေါက်တာအောင်သူတို့ပါဝင်ပါတယ်ရှင
်ဆိုရတဲ့ကိုအာနာလွဲအပ်ဖို့ပြင်ဆင်နေရတဲ့ပတ်သက်ပြီးတော့မဆုမွန်ပြောပြတော့တာဖြစ်ပါတယ်အခုတခါတော့ဖက်ဒရယ်ပြည်ထောင်စုအရေးနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြချင်ပါတယ်မျိုးသားဒီမိုကရေစီဖွဲ့ချုပ်ကဥဆောင်မဲ့ဆိုရတဲ့လက်ထက်မှာဖက်ဒရယ်ပြည်ထောင်စုအရေးဆွေးနွေးနိုင်ဖို့အတွက်ဖက်ဒရယ်အခြေခံမူတွေရရှိရေးညီညွတ်သောတိုင်းအသားလူမျိုးများဖက်ဒရယ်ကောင်စီကဆွေးနွေးနေပါတယ်လာမဲ့ဆိုရတဲ့လက်ထက်မှာလည်း UNFC အနေနဲ့တိုင်းအသားလက်နက်ကိုင်အားလုံးပါဝင်တဲ့အပြစ်ခတ်ရစဲရေးဆိုတဲ့မူကိုဆက်လက်ကင်ဆွဲမယ်လို့လည်းပြောလိုက်ပါတယ်မတ်တင်ဂီထိုက်ကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
အစိုးရအသည့်နဲ့တိုင်းရင်းသားလက်နက်ကိုင်ရေးဆွေးနွေးလာရတဲ့အချိန်မှာအခြေခံဖက်ဒရယ်မူတွေချမှတ်ထားနိုင်ရေးအတွက်အပြစ်မရက်သေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေပြင်ဆင်နေပါတယ်။ထိုင်းနိုင်ငံချင်းမိုင်မြို့မှာမတ်လ21ရက်နေ့ကနေ26ရက်နေ့အထိကျင်းပမယ့်သတင်းတပတ်နီးပါးကြာဆွေးနွေးပွဲကနေအခြေခံဖက်ဒရယ်မူတွေချမှတ်နိုင်ဖို့အတွက်ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ကပြင်ဆင်နေတာဖြစ်တယ်လို့ UNFC ရဲ့ဒုတိယဥက္ကဋ္ဌနိုင်ဟန်တာကပြောပါတယ
်ကျွန်တော်တို့ဘက်ကဖက်ဒရယ်ကျွန်တော်လိုချင်တဲ့ဖက်ဒရယ်ကဘယ်လိုပုံစံလဲဆိုတဲ့ဟာကိုကျွန်တော်ရပြီးရင်တစ်ချိန်ချိန်မှာပေါ့လေဒီအဓိကအဖြစ်ကတော့လာမယ့်အစိုးရတစ်နဲ့နိုင်ငံရေးကိစ္စတော့ဆွေးနွေးဖြစ်အောင်ပါပဲလို့ကျွန်တော်မြင်တယ်လေအဲ့တော့အဲ့ဒါလို့ဆွေးနွေးတဲ့အခါကျရင်ကျွန်တော်တို့ဘက်ကယက်တီချက်ကဟောတယ်လို့စသည်ဖြင့်လေဒါတွေကိုကျွန်တော်တို့ထုတ်ပြနိုင်ဖို့အတွက်ကိုကျွန်တော်တို့ပြင်ဆင်ထားတဲ့သဘောပါ
ထိုင်းနိုင်ငံချင်းမိုင်မြို့မှာတင်းတင်းလာနေစတင်တဲ့ဆွေးနွေးပွဲမှာတော့ UNFC ခေါင်းဆောင်တွေဖက်ဒရယ်ဆိုင်ရာတက်သည့်ပညာရှင်တွေပါဝင်ဆွေးနွေးနေကြတာဖြစ်ပါတယ်ဒီလကုံမှာအာဏာလွှဲပြောင်းယူမဲ့အစိုးရအသစ်နဲ့အပြစ်ရရင်ငြိမ်းချမ်းရေးဆွေးနွေးတာမှလည်းတိုင်းရင်းသားလက်နက်ကင်တပ်အားလုံးပါဝင်ရေးဆိုတဲ့မူကိုဆက်လက်ကင်ဆွဲသွားမှာဖြစ်တယ်လို့ UNFC ရဲ့ဒုတိယဥက္ကဋ္ဌကပြောပါတယ
်။ဘယ်အဖွဲ့ကမှမချန်ပဲနဲ့နော်။တိုင်းသားလက်နက်ကင်တဲ့အဖွဲ့တွေအားလုံးပါဝင်တဲ့အပြစ်ခတ်ရစဲရေးမူကိုကျွန်တော်လိုလားတယ်။ဘာကြောင့်လဲဆိုတော့အဖွဲ့တချို့ချို့ကိုချန်ပြီးတော့သူတို့ကိုတိုက်တင်မယ်ဆိုရင်တော့ဒါကတော့ကျွန်တော်လက်ခံလို့မရတဲ့အနေသားပဲလေ။တကယ်လို့စေတနာမှန်မှန်ကန်ကန်နဲ့ဒီတနိုင်ငံလုံးကိုအေးချမ်းစီခြင်းတော့တနိုင်ငံလုံးမှာဒီလက်နက်ကင်တိုက်ပွဲဝင်နေတဲ့အဖွဲ့အားလုံးနဲ့ပြည်ရပုတော့လိုတယ်လို့ကျွန်တော်တို့ကအဲ့လိုမြင်တယ်။မဟုတ်အဲ့လိုမဟုတ်ပဲနဲ့တချို့ကျွန်တော်တို့ခွဲပြီးတော့တချို့နဲ့ပဲအပြည့်ရပြီးတော့တချို့အဖွဲ့ကိုတိုက်နေမယ်ဆိုရင်ဒါယူသားတဲ့စေတနာတော့မဟုတ်ဘူး။ဒါကတော့ကျွန်တော်တို့ခွဲပြီးတော့မှဒါချိန်မှုန်းတဲ့သဘောတရောက်တယ်လို့ကျွန်တော်တို့အဲ့လိုမြင်တယ
်။လက်ရှိသမ္မတဦးသိန်းစင်အစိုးရရဲ့တနိုင်ငံလုံးအဖြစ်ခတ်ရစဲရေးလုပ်ငန်းစဉ်မှာတော့ UNFC အဖွဲ့ဝင်တိုင်းရင်းသားလက်နက်ကိုင်တပ်တချို့ကိုလက်မခံတာကြောင့်အပြစ်ရလက်မှတ်မရေးထိုးခဲ့တဲ့ UNFC ကစစ်မှန်တဲ့တိုင်းရင်းသားတွေမျှော်မှန်းတဲ့ဖက်ဒရယ်ပြည်ထောင်စုဖော်ဆောင်နိုင်ဖို့တိုင်းရင်းသားတွေအားလုံးစည်းလုံးဖို့လိုတယ်လို့လည်းထောက်ပြပါတယ
်။ကျွန်တော်တို့တိုင်းရင်းသားတွေဘက်ကကြည့်ရင်အားလုံးစုစုစည်းစည်းနဲ့ယက်တီနိုင်မှပဲကျွန်တော်တို့လိုလားတဲ့အကောင်စားပေါ်အခွင့်အရေးတွေကိုဒါတစ်ဖက်ကအလေးထားလာမယ်တောင်းဆိုပြောဆိုရတာပို့ပြီးတော့လွှဲမယ်ဒါကတော့တစ်ချက်ပေါ့လေနောက်ပြီးတော့ဒီရှစ်ဖွဲ့နဲ့ပဲဒါကိုဆွေးနွေးသွားမယ်လှုပ်သွားမယ်ဆိုနေဒါကကျွန်တော်လိုလားတဲ့တနိုင်ငံလုံးအေးချမ်းတာယာဖို့နဲ့ပြဿနာအားလုံးပြည်လဲဖို့ဆိုတဲ့ဟာကတော့ဘလို့မှမဖြစ်နိုင်ဘူးလို့ကျွန်တော်အဲ့လိုမြင်တယ
်ဆယ်စုနှစ်တွေအတွင်းပထမဆုံးရွေးကောက်တင်မြောက်ခံရတဲ့အရက်သားသမ္မတတဦးထင်ကျော်အစိုးရမှတိုင်းရင်းသားရေးရာဝန်ကြီးဌာနကိုအသစ်ဖွဲ့စည်းထည့်သွင်းထားပေမဲ့တပ်မတော်ရဲ့မြန်မာနိုင်ငံရေးမှာလွှမ်းမိုးမှုအတိုင်းအတာကတော့ရော့ချသွားတာမရှိတာကြောင့်တိုင်းရင်းသားအရေးဆွေးနွေးမှုအလားအလာကရှင်းရှင်းလင်းလင်းမရှိသေးပါဘူး။ဒါပေမဲ့အစိုးရအသစ်လက်ထက်မှာတိုင်းရင်းသားအရေးပြောဆိုလာရမယ်လို့ခန့်မှန်းထားပြီးတိုင်းရင်းသားလက်နက်ကိုင်တွေဘက်ကအခြေခံဆွေးနွေးဖို့ ဖက်ဒရယ်မှုတွေကိုကြိုတင်ညှိနှိုင်းနေကြတာလည်းဖြစ်ပါတယ်ရှင
်။မတ်သိငိထိုင်ပြောပြတော့တာဖြစ်ပါတယ်။ထိုင်းနိုင်ငံရဲ့စီးပွားရေးသတင်းကိုအလဲမပေးခင်မှာဒီကနေ့ညတိုက်ရိုက်လေလံအစီအစဉ်ကိုအတိပေးခြင်းပါတယ်ခင်ဗျာ။
ဒါမဲ့ငါးနှစ်တန်းအတွက်အစိုးရအဖွဲ့ဝင်ဝန်ကြီးစီးရင်ကိုရွေးချယ်ခံသမ္မတဦးတင်ကျော်ကလွတ်တော်မှာတင်သွင်းထားပြီးပါပြီ။ဒေါံဆန်းစုကြည်ရဲ့ပါဝင်ဝန်ကြီးအဖွဲ့ဝင်တွေရဲ့ကိုယ်ရေးအကျင့်တွေကိုလည်းထုတ်ပြန်ထားပါတယ်။ဒီအစိုးရအဖွဲ့တင်တဲ့ပတ်သက်ပြီးကျွန်တော်တို့သောတာရှင်တွေရဲ့အမြင်တွေကိုအခုလာမယ့်စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာပါဝင်ဆွေးနွေးကြတဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါ။ကိုယ့်ရဲ့အမြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-2-3-2-3-2994အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ညာ
။သောရရှင်တွေနဲ့ကျွန်တော်တို့ရဲ့ဓာတ်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးခြင်းနဲ့ဆိုတော့ဒီကနေ့ည9:00မတိုင်ခင်ဆက်သွယ်ကြဖို့ကိုတိုက်တွန်းပါစေခင်ဗျာ။ VOA မြန်မာပိုင်းကနေစနေညနေခင်းမြန်မာဘာသာစီစဉ်တွေကိုဆက်လက်အသံလွှင့်ပေးနေပါတယ်။ဥရောပဘက်ကသတင်းတပုတ်ကိုမကြာခင်မှာပြောပြဖို့ရှိပါတယ်။အခုရင်တော့ထိုင်းစီးပွားရေးနဲ့ဆိုင်တဲ့သတင်းတပုတ်ကိုပြောပြချင်ပါတယ်။ထိုင်းနိုင်ငံမှာစီးပွားရေးအခြေအနေအရတနေ့တကြေးကိုသွားရောက်အလုပ်လုပ်နိုင်ဖို့သားသမီးတွေကိုအဖိုးဖွားတွေထံအပ်ထားတဲ့ကလေးအရေအတွက်ဟာအခုဆိုရင်3000လောက်အထိရှိနေပြီလို့သူတွေသနာလေးလာမှုတစ်ခုကတွေ့ရှိခဲ့ပါတယ်။ပြည်တွင်းမှာရွှေပြောင်းနေထိုင်အလုပ်လုပ်ကင်မှုတွေကြောင့်လူမှုရေးရပြဿနာပေါ်မှာကိုလည်းကြွညင်သူတွေစိုးရိမ်နေကြပါတယ်။ဖွံ့ဖြိုးမှုကွာဟချက်တွေကထိုင်းနိုင်ငံလူမှုအတိုင်းအဝိုင်းအပေါ်ရိုက်ခတ်လာနေတဲ့အကြောင်းကိုတော့ AFP သတင်းဆောင်ပါကိုအခြေခံပြီးတော့ကိုအောင်လွင်ဦးကတင်ပြပေးထားပါတယ်ခင်ဗျာ
။ထိုင်းနိုင်ငံရှင်ပြောက်ဖက်အီဆန်ဒေတာဘန်ဒူဝါရွာကချံပန်ဦးသက်ချံဟာအသက်80အရွယ်ရောက်မှမျိုးတွေကိုပြုစုဆောင်ရှောက်ရလိမ့်မယ်လို့မျှော်လင့်မထားခဲ့ပါဘူး။ဒါပေမဲ့လည်းသားသမီးတွေကတနေ့တစ်ချေအလုပ်သွားလုပ်ကြတဲ့အတွက်အသက်9နှစ်နဲ့10နှစ်အရွယ်မျိုးနှစ်ယောက်ကိုခင်မုန်းဖြစ်သူနဲ့အတူဆောင်ရှောက်နေရတာပါ။ဖော်မဲ
ကနေ့လို့လုံးပယုံစေဘောက်ကတဲ့လို့မင်းမ
သားသမီးတွေအလုပ်လုပ်ဖို့ဘန်ကောက်သွားကြတော့ကလေးတွေကိုခေါ်မသွားနိုင်ဘူးလေ။ဇေယိကလည်းကြီးတယ်။ဒါနဲ့ပဲကလေးတွေကိုဒီမှာလာပို့ထားတာပါ။
လေဆပ်ပြိုးရေးအဓိကလောက်ခံကြပြီးဖွံ့ဖြိုးမှုနှိမ့်ချတဲ့ထိုင်းနိုင်ငံအီဆန်ဒေတာကကလေးတွေရဲ့သုံးပုံတစ်ပုံကိုတော့အဖိုးဖွားတွေဆောက်ရှောက်ထားကြရတာပါကုလသမဂ္ဂကလေးမြတ်ရန်ပုံငွေဖွဲ့ UNICEF နဲ့ထိုင်းနိုင်ငံမဟီရောတက်ကသူလူဦးရေနဲ့လူမှုရေးသုတေသနဌာနတို့ကပူးတွဲပြုစုခဲ့တဲ့လေ့လာမှုမှာတော့အီဆန်ဒေတာမှာအသက်18နှစ်ယောက်လူဦးရေရဲ့30%ရာခိုင်နှုန်းဟာရွှေပြောင်းအလုပ်လုပ်ကင်သူတွေရဲ့သားသမီးတွေဖြစ်တယ်လို့တနေ့တစ်ခါလောက်သာမိသားစုနဲ့ဆုံတွေ့နိုင်တယ်လို့လည်းဖော်ပြထားပါတယ်။ကျွမ်းကျင်သူတွေကတော့မိဘတွေရဲ့ဆောက်ရှောက်မှုမရတဲ့ကလေးတွေဟာကျောင်းပညာသင်ကြားရမှာအားနည်းလေရှိတယ်လို့ကလေးဘဝဖွံ့ဖြိုးတိုးတက်မှုတွေမှာလည်းထိခိုက်စေတယ်လို့ပြောပါတယ်။လေလာချက်အရဘာသာစကားသင်ယူမှုလူမှုဆက်ဆံရေးကျွမ်းကျင်မှုတွေမှာနောက်ကျန်နေတယ်လို့အဖိုးဖွားတွေအနေနဲ့လည်းအသက်အရွယ်အရကလေးတွေကိုစာဖတ်ပြတာပုံပြောပြတာအဖော်လုပ်ပြီးကစားတာမျိုးမလုပ်နိုင်တာလည်းတွေ့ကြရပါတယ်။ကလေးတွေကကွာခြားမှုတွေကိုစာသင်ခန်းတွေမှာသိသာသာတွေ့ရတယ်လို့လည်းဒေသခံကျောင်းဆရာမဝန်နာဖုန်ကမ္မောကပြောပါတယ
်။ဝေလာဘောင်ဝါငနာခေါ်ချက်နာကြည့်ဆုံးခေါင်းဦးနာမလို့ခေတလိုက်လားဒါမှစံကြည့်တ
ာဒီလိုကလေးမျိုးတွေကတိတ်တိတ်ဆိတ်ဆိတ်နဲ့စိတ်ကူးရင်တက်ကြပြီးတော့မိဘတွေနဲ့အတူနေရတဲ့ကလေးတွေကပို့ပြီးတော့ရှင်ရှင်လန်းလန်းရှိတတ်ကြပါတယ်။
ဒါမှလည်းအီဆန်ဒေတာရဲ့စီဝါရေးအခြေအနေအရမြို့ပြမှာအလုတ်ကျဲမဲ့ဖြစ်ဖြစ်ဝင်ငွေရှာနိုင်မှုမိသားစုတွေဆက်လက်ခွဲခွာနေကြရတာပါ။ဘန်ကောက်မြို့တော်မှာအလုတ်လာလုတ်နေတဲ့အဆန်နေလောက်ချတော်ကတော့တာသမီတွေနဲ့မတွေ့ရတာလားနဲ့ချီရှိနေပြီလို့ဆိုပါတယ
်။ကလေးတွေကိုအရန်တရီရပါတယ်။အတူလဲနေကြပါတယ်။ပွေဖက်နန်းရှုံပြီးအိမ်မှာပဲအတူနေကြပါတယ်။
ထိုင်းနိုင်ငံမဟီရောတက်ကသူနဲ့အတူအီဆန်ဒေတာကလူမှုရေးအခြေအနေတွေကိုပူးတွဲသုတေသနလုပ်ခဲ့တဲ့ UNICEF ကတော့ထိုင်းစုရနဲ့လက်တွဲပြီးဆင်းရဲတဲ့မိသားစုတွေကလေးတွေကိုလှဆင်ထောက်ပံ့ကူညီနေတာပါဒါပေမဲ့လည်းမိသားစုတွေအတူတကွနေထိုင်နိုင်ပြီးလူမှုရေးပြဿနာတွေကိုတားဆီးနိုင်ဖို့အတွက်ကတော့ကျေးလက်ဒေတာဖွံ့ဖြိုးရေးအစီအစဉ်တွေနဲ့ရည်ရှိဖြည့်ရှင်းမှသာဖြစ်နိုင်လိမ့်မယ်လို့လည်းတိုက်တွန်းထားပါတယ်ခင်ဗျာ
ကောင်းလုံးပြပြတာဖြစ်ပါတယ်အခုတခါတော့ဥရောပဘက်ကဒုက္ခသည်သတင်းတပုတ်ကိုပြပြကြပါတယ်ဥရောပရောက်ရွှေပြောင်းဒုက္ခသည်တွေကိုတူရကီနိုင်ငံကိုရွှေပြောင်းဖို့ EU ဥရောပသမဂ္ဂနဲ့တူရကီနိုင်ငံတို့ကြားသဘောတူညီချက်ရရှိပြီးတရက်ကြာတနင်္လာနေ့ကဂရိနိုင်ငံလက်စပိုကျွန်းကိုနောက်ထပ်ရွှေပြောင်းဝင်ရောက်သူတွေလီတွေနဲ့ထပ်မံရောက်ရှိလာပါတယ်သဘောတူညီချက်အရဆိုရင်တော့နောက်ထပ်ရောက်လာတဲ့ရွှေပြောင်းဒုက္ခသည်အားလုံးကိုလည်းတူရကီနိုင်ငံကိုပြန်ပို့ရမှာဖြစ်ပါတယ်ဒါမဲ့လည်းသဘောတူညီချက်နဲ့အညီဒီဒုက္ခသည်တွေကိစ္စဘယ်လိုကင်တွယ်ရမလဲဆိုတာနဲ့ပတ်သက်လို့ဂရိဒါမှမဟုတ်ဘယ်လ်ဂျန်အစိုးရတွေနဲ့အဆက်အသွယ်တည်တည်ချာချာမရသေးဘူးလို့လက်စပိုမြို့တော်ဝန်က VOE ကိုပြောပါတယ်ဟန်နရီရစ်ဝေါ်ရဲ့သတင်းလောကတော့မတ်ခင်ဖြူထွေးကတင်ပြပေးမှာဖြစ်ပါတယ်ဗျာ
နေလာနေမနဲ့ခင်အာယုံတက်ချိန်လျှောက်ကြီးတန်လာတာနဲ့အမြမုဂုဆက်ဝိုင်တစ်ဖက်ချမ်းမှာမျောလာနေတဲ့လင်းငယ်နှစ်စင်းကိုစီရနဝင်တဲ့ကေဇေးသမားတွေကလှမ်းမြင်ခဲ့ပါတယ်။ဒါပေမဲ့ဂရိကန်ယူတန်ဆောင်တပ်ဖွဲ့နဲ့ဥရောပနယ်စပ်တပ်ဖွဲ့ Frontex တို့ကတီလီတွေကိုကြားပြန်ဟန်တာပြီးခေါ်ဆောင်သွားတာကြောင့်စီရနဝင်တဲ့ကေဇေးသမားတွေဟာခဏခဏလင်းငယ်အလွတ်နှစ်စင်းကိုပဲနောက်ပိုင်းမှာရှိခဲ့ကြတာပါ။ဒုက္ခသည်တွေကိုလက်ခုလက်မှာကြားပြန်ခေါ်ယူသွားတာဟာခလုတ်ွေရဖို့ကြိုးစားကြတဲ့ဒုက္ခသည်တွေကိုလူသားမဆန်ဆက်ဆံတာလို့စေတနာဝန်ထမ်းတွေကမြင်ပြီးတော့ဒေါသထွက်ကြပါတယ
် All night long the cat catching the mouses you know
တညလုံးပါပဲဗျာကြောင်ကကြွက်ကိုစောင့်ဖမ်းနေတယ်လို့ပဲ Frontex Greece Turkey နဲ့တခြားနေဆက်ထိန်းချုပ်ရေးဖွဲ့ကလူတွေအများကြီးပါတယ်သူတို့ကဒတိုင်းကြီးတစ်ခုကာထားသလိုဟန်တာထားကြတယ
် Lesbos ဒေသက Rebecca Michelidi ဟာဒုက္ခသည်ကေဆေးကြီးလုပ်ငန်းတွေကိုဟိုးရင်ကလေးကဥဆောင်လုပ်ကိုင်လာခဲ့တဲ့သူပ
ါဒီနေ့ပြီးလို့နောက်တစ်နေ့ဘာတွေဖြစ်လာမလဲဆိုတာကျမတို့တကယ်ကိုမသိတော့ပါဘူးဒါပေမဲ့သူတို့တွေအတားအဆီးတွေကိုကြော်ဖြတ်ပြီးတော့ကျမတို့စီရောက်လာဖို့သူတို့အတွက်အကူအညီတွေပေးနိုင်ဖို့မျှော်လင့်ပါတယ
်ဥရောပနဲ့တူတူကြီးနိုင်ငံတွေကတော့ရွှေပြောင်းဝင်ရောက်လာသူတွေကိုကြားပြတ်ဟန်ထားဖို့ဆုံးဖြတ်ထားတာပါတတိလတွေကကဲတင်မှုအပြီးမှာတော့အေးဆက်ချောက်ချားပြီးအားအေးကုန်ခန်းနေတဲ့ဒုက္ခသည်တွေကိုစိတ်ကန်းကိုခေါ်ဆောင်သွားခဲ့ကြပါတယ်အခုလိုအစ်တရောက်လာတဲ့သူတွေကိုလောလောဆယ်ဒုက္ခသည်စက္ကန့်မှာထားပြီးတော့ပို့ပြီးလုံခြုံစိတ်ချရတဲ့ထိသိရေးစက္ကန့်ကိုအမြန်ဆုံးလွှဲပြောင်းပေးသွားမှာပါအခုသဘောတူညီချက်တဲ့အရာဒီဒုက္ခသည်အားလုံးကိုတူတူကြီးနိုင်ငံကိုပြန်ပို့ရမှာပါဒါပေမဲ့ဘယ်ချိန်မှာဘယ်လိုပုံစံမျိုးနဲ့ပြန်ပို့မယ်ဆိုတာကိုတော့ပြောမထားသေးပါဘူး Greece တမဖို့ Belgium အစိုးရတွေထံကနေညွှန်ကြားချက်ရှင်းရှင်းလင်းလင်းမရသေးဘူးလို့ Lesbos မြို့တော်ဝင်ကပြောပါတယ
် Αυτό που θεωρώ βιαστικό και βεβαιασμένο είναι ότι ενώ 1,5 χρόνο τώρα
ဥရောပသမဂ္ဂမူဝါဒချမှတ်သူတွေကရွှေပြောင်းလာသူတွေရေးကန့်တွဲဖြစ်ရှင်းမှုတစ်နှစ်ခွဲလောက်အချိန်ဆွဲပြီးနေခဲ့ကြတာပါအခုကျမှဆုံးဖြတ်ချက်တွေချက်ချင်းချပြီးကျွန်တော်တို့ဒီကိစ္စလုံးစေခြင်းလို့ဖိအားလာပေးနေကြတာပ
ါကဲလို့ပြည်လည်းပြည်မှာစစ်သည်မော်တွေအဆက်မပြတ်ခင်းနေကြတာကိုမြို့တော်ဝင်ဂါလီနော့စ်ကဒေါသထွက်နေပါတယ်
Ο ρόλος του ΝΑΤΟ αυτή τη στιγμή ποιος είναι κινητοποιήθηκε ένας ολόκληρος μηχανισμός.
Κουτ βόρουν ήγε κανή του μάμε που έλωσε άμε καγκανά ου με μην τώσει βουν γιάβαρε. Το καθαρή ου χαντά τέτε είναι τα μιούγα τα καιρό δίνια μα λόγα μα μόπα ου. Τουρκή κανούνα μα τώρα λόγα με κρίσαβα.
ရွှေပြောင်းဝင်ရောက်လာသူတွေကိုတူရကီကိုပြန်ပို့မယ်လို့ချိန်ချောက်ပြောဆိုထားတာကအခုချိန်ထိတော့ရွှေပြောင်းဒုက္ခသည်တွေရဲ့ဝင်ရောက်မှုကိုမဟန်တာနိုင်သေးပါဘူး။တနည်းဥတွေတုန်းကပဲလေပေါ်မှာတည်နေတဲ့လူတို့အုပ်ကိုတွေ့ခဲ့ရပါသေးတယ်။လေရီပေါ်မှာလူတွေအစပတန်လိုက်ပါလာတာကြောင့်လေရီဟာဆက်ထွက်ပြီးဆိုတာနဲ့မောက်ဖို့ရင်းနှီးဖို့တိတ်ကိုလွယ်ကူတယ်လို့ Boat Refugee Foundation လို့ခေါ်တဲ့လေဆင်းဝင်ရောက်လာတဲ့ရွှေပြောင်းဝင်ရောက်သူတွေကိုကူညီတဲ့အဖွဲ့ကဆရာဝန်တွေကပြောပါတယ်ရှင်
။ဘာကင်မီရေပြပြသွားတာပါ VA ကနေမြန်မာဘာသာစီစဉ်တွေကိုညနေ 9:00 ဆက်လက်အသံလွှင့်ပေးနေပါတယ်။အခုတော့သတင်းချင်းချုပ်ကိုနန်းလောင်ကကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ။
IS အစွန်းရောက်အကြမ်းဖက်သမားတွေရဲ့ဗဏ္ဍာရေးဝန်ကြီးလက်ဖြစ်အကြမ်းဖက်အုပ်စုရဲ့ပြည်ပရေးရာတာဝန်ရှိသူလက်ဖြစ်တဲ့အဗ္ဒါအာရာမန်မူစတာဖာအယ်ကွာဒူလီကိုအမေရိကန်တပ်ဖွဲ့ကတပ်ဖြတ်လိုက်နိုင်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာရာကမနေ့ကပြောပါရယ် IS တို့ရဲ့အစိုးရအဖွဲ့ဝန်ကြီးတွေကိုစနစ်တကျချေမှုန်းနေတယ်လို့လည်းမစ္စတာကာတာကပြောပါရယ်ဟာဂျီအာမန်လို့လည်းလူသိများတဲ့ကွာဒူလီကိုအီရတ်သို့မဟုတ်ဆီးရီးယားအတွင်းမှာတပ်ဖြတ်ခဲ့တာလားစီးနင်းဝင်ရောက်ချိန်တမမဟုတ်လေကြောင်းထိုးစစ်အတွင်းတပ်ဖြတ်နိုင်ခဲ့တာလားဆိုတာကိုတော့မစ္စတာကယ်ရီကပြောမသွားပါဘူးဘယ်ဂျီယံနိုင်ငံဘရဆဲလ်မြို့တော်ကိုအကြမ်းဖက်ကင်ဆွဲသူတွေတိုက်ခိုက်တာခံရပြီးတဲ့နောက်လူတွေသတိထားနေကြဆဲဖြစ်ပြီးတော့အကြမ်းဖက်ဝါရတံပြန်နိုင်နေရဲ့လှုပ်ဆောင်ချက်တစ်ခုမှာလူ၃ယောက်ထက်မနည်းကိုအာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်။အင်္ဂါနေ့ကတိုက်ခိုက်ခံရတဲ့အတွက်နိုင်ငံတော်ဝန်ထဲကြေကွဲခြင်းအထိမ်းအမှတ်သတ်မှတ်ထားတဲ့နောက်ဆုံးနေ့တောက်ကြနေမှာပဲအခုလိုဖမ်းဆီးလိုက်တာပါ။တိုက်ခိုက်မှုအသေးလို့ဖို့ကြံစီနေတယ်ဆိုတဲ့တန်ရရနဲ့ပြည်တည်နိုင်ငံပါရီမြို့တော်မှာဂျာရာဘရီနေကပြင်းထန်နိုင်ငံသားတစ်ယောက်ကိုဖမ်းခဲ့ပြီးတဲ့နောက်တောက်ကြနေကဘယ်ဂျီယံမှာစီးနင်းရှာဖွေမှုတွေလုပ်တာဖြစ်ပါတယ်။နယူးယောက်အခြေစိုက် Fortune Magazine ကနေ2016ခုနှစ်ဩဇာကြီးမားတဲ့ကမ္ဘာအကောင်းဆုံးစီးရင်ကိုထုတ်ပြန်လိုက်ပါတယ်။ဒီစီးရင်မှာဖော်ပြခံရသူတွေဟာထင်ရှားတဲ့သူတွေဖြစ်နိုင်တယ်လို့တချို့ကလည်းနာမည်ကျော်ကြားခြင်းမရှိပေမဲ့လူသားအကျိုးပြုလုပ်ငန်းတွေကိုတနည်းနည်းနဲ့လုပ်ကိုင်နေကြသူတွေဖြစ်ပါတယ်။ဒီနှစ်စီးရင်ထဲမှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကတတိယနေရာမှာရှိနေပြီးတော့ Amazon Online ကုမ္ပဏီဦးဆောင်ညွှန်ကြားမှု Jeff Frozen ကပထမနေရာနဲ့ Germany ဝန်ကြီးချုပ် Angela Merkel တို့ကဒုတိယနေရာမှာရှိနေကြပါတယ်ရှင်။
သတင်းချင်းချုပ်ကိုနန်းလောင်ချင်ညာပေးခဲ့တာပါဒီညအစည်းအဝေးထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ voided zone ဖြစ်ပါတယ် VOA American အတန်ညနေခင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ 6:00 ခွဲကနေ 9:00 အထိ line number 16 19နဲ့ 25 ရို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်သောရရှင်လေးအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရန်နေပါThank you.
This program has come to you from the Voice of America, Washington.